ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့တိမ့်နေချင်းရဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အရင်ကရောက်ရှိလက်ခံထားပြီးသားဒုက္ခသည်တွေအတွက်ကိုပါကာလဝန်ရောဂါကာကွယ်ဆေးတိုက်တွန်းတဲ့အစီအစဉ်ကိုကုလသမဂ္ဂနဲ့ WHO ကဦးစီးပြီးတော့လှုပ်ဆောင်နေပါတယ် PUA သတင်းနောက်လီဆာရှိုင်းဂျနီဘာကပေးပို့တဲ့သတင်းတော်ကိုဦးစံမိုးဝေတင်ပြပါပါ
ပြီးခဲ့တဲ့သတင်းပတ်အတွင်းရိုဟင်ဂျာဒုက္ခသည်တန်းထက်ဝက်ကျော်ဖြစ်သလိုတဲထိုးပြီးတော့နေထိုင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပြည်သားကဒုက္ခသည်စခန်းတွေမှာဝမ်ပြက်ဝမ်လျှော်ယောဂဖြစ်ပွားမှုပေါင်း 1,300 နီးပါးရှိခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့အခုချိန်ထိတော့ကာလာဝမ်ယောဂဖြစ်ပွားတဲ့အနေအထားမတွေ့ရသေးပါဘူး။အင်္ဂါနေ့မှာစတင်လိုက်တဲ့အတက်ကဲကာလာဝမ်ယောဂကာကွယ်ဆေးတိုက်ကျင်းမှုအစီအစဉ်ကခန္ဓာရင်းစွဲ့ရင်နေပါတဲ့ဒုက္ခတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ပြုလုပ်တာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။လူတွေအမတန်ထူပြောပြီးတော့ပတ်ဝန်းကျင်မတန့်ရှင်းတဲ့နေရာတွေမှာကာလာဝမ်ယောဂဖြစ်ပွားနိုင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အလွန်အန္တရာယ်ရှိနိုင်ပါတယ်။ဒီကာကွယ်ဆေးတိုက်ကျတဲ့အစီအစဉ်ဟာ2016ခုနှစ်ကဟေတီနိုင်ငံမှာမက်တျူဟာရီကိန်းလေမုန်တိုင်းတိုက်ခတ်မှုဖြစ်ပွားပြီးခဲ့တဲ့နောက်ပိုင်းပြုလုပ်ခဲ့တဲ့အစီအစဉ်ထဲမှာဆိုရင်ကမ္ဘာ့ဒုတိယအကြီးအမားဆုံးနဲ့အကျယ်ပြန့်ဆုံးအစီအစဉ်ဖြစ်ပါတယ်လို့ WHO အဖွဲ့ကြီးရဲ့ပြောခွင့်ရသူခရစ်စတီယန်လင်ဒမာယာက VOA ကိုပြောပါတယ်။ပထမအကြိမ်ဆေးတိုက်ကျဖို့ရည်ရွယ်ထားတဲ့လူရဲ့ရည်တွက်ကတော့6သိန်းခွဲဖြစ်ပြီးအစ်စ်ရောက်ရှိလာတဲ့ဒုက္ခတွေနဲ့အသက်တစ်နှစ်အထက်ဒေသခံပြည်သူတွေဖြစ်တယ်လို့ဆိုပါတယ်
။ It goes as you said with a whole large teams of medical and health staff through the camps to make sure spontaneous settlement.
ဒီလိုတဲ့နေရာမှာခင်ဗျားပြောပြလို့ပါပဲ။ကျမရင်းနဲ့ဆေးဝန်းနှန်းနေပါတဲ့ကြီးမားတဲ့အဖွဲ့ကြီးဟာစက်ကနပ်နဲ့ဥက္ကီးယားစတဲ့အရာမှရှိတဲ့ဒုက္ခသည်ဆန်းနေနောက်ပြီးဖြစ်လို့ဆောက်ပြီးနေထိုင်နေကြတဲ့နေရာတွေအနားအပြားကိုတွားရောက်တိုက်ကျွေးကြတာပါစစ်တိုက်ကျွေးတဲ့ရွေးစားအဖွဲ့ပေါင်း200ကျော်နဲ့အကောင့်ထွေပေါ်နေတာဖြစ်ပြီးဒါဟာအလွန်ကြီးမားတဲ့ကြိုးပမ်းအထောက်အမှုတစ်ခုဖြစ်ပါတယ
်ဒုတိယကြိမ်စစ်တိုက်ကျွေးတဲ့အစီအစဉ်ကတော့အောက်တိုဘာလ31ရက်နေ့မှာစတင်မှာဖြစ်တယ်လို့လင်းဓမာယကပြောပါတယ်ဒီကြိမ်မှာတော့အသက်တစ်နှစ်ကနေ9နှစ်ရွယ်ကလေးပေါင်း2သိန်းခွဲကိုတိုက်ကျွေးမှာဖြစ်ပြီးတော့ကာကွယ်မှုထပ်မံပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်အခုလိုအတက်ကဲကာလာဝမ်ယောဂကာဝေစီတိုက်ကျွေးနေဒီမှာအစင်လာမပြတ်လုပ်နေတဲ့လုပ်ငန်းဆောင်တာတွေကိုလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ WHO ကပြောပါတယ်။တန်ရှင်းနဲ့ရရှိရေးမိလာအညစ်အကြေးဆွန့်ပစ်တဲ့စနစ်ကောင်းမွန်ရေးနဲ့ပတ်ဝန်းကျင်တန်ရှင်းရေးစတာတွေကယောဂကင်းဝေးစေဖို့အတွက်အရေးပါတဲ့အချက်တွေဖြစ်ပါတယ်။